နိုင်ငံတော်အကျဉ်းချခံရတဲ့အကျဉ်းသား2021ဦးကိုစည်ရတုလက်နဲ့အထိမ်းမနဲ့လူမှုရေးထောက်ထားမှုအရချွင်းချက်ထားပြီးလူငင်းချန်လာခွင့်ပေးလိုက်တယ်လို့စစ်ကောင်စီကဒီနေ့ထုတ်ပြန်လိုက်ပါတယ်။အခုလက်တလောလွတ်လာသူတွေမှာနိုင်ငံရေးတကြွလှရှားသူတချို့နဲ့သတင်းတောက်တချို့တော့ပါဝင်ခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကမေးမြန်းသတင်းပေးဖို့ထားတာကိုကိုစော်ဝက်လိုက်ပြောပြပေးပါအောင်ခင်ဗျာ
။ဒီနေ့ဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့လွတ်လပ်ရေးနဲ့အထိမ်းအမှတ်နဲ့လူမှုရေးအရထောက်ထားမှုအရာစစ်ကောင်စီဥက္ကဋ္ဌကနေအကျဉ်းသား8012ဦးလူငင်းချန်တာကွင်ပေးတယ်လို့ကြေညာခဲ့ပါတယ်။ဒါ့အပြင်လူတက်မှုလက်နက်မှုမတရားအသင်းဆက်သွယ်မှုမူရစ်ပြစ်မှုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာပြစ်မှုအကြမ်းဖက်ဥပဒေချိုးဖောက်မှုနဲ့အဂတိလိုက်စားမှုများမှအပအခြားပြစ်မှုတွေနဲ့အကျဉ်းကျခံရသူတွေကိုပြစ်ဒဏ်ရဲ့6ပုံတပုံလူငင်းချန်တာကွင်ပြုလိုက်တယ်လို့လည်းစစ်ကောင်စီပြောခွင့်ရသူဘုကျုပ်စောမင်းထွန်းက VOA ကိုပြောပါတယ
်။မင်းပညာတာမှတီ2023အရာတော့2012ဦးကျွန်တော်ပြစ်တာရှော့ပေါ်ပြေကြကျွန်တော်လူငယ်ဖွင့်ပေးတာဖြစ်ပါတယ်ဗျ။အဲသူတို့အကျုံးဝင်တဲ့လူတွေတော့ပါမှာပါ။ဒီနှစ်2023နဲ့တော့ခုနပြောတဲ့ပြစ်တာလူငယ်ခွေပေါ့2012ဦးလွတ်ပေးတာရှိတဲ့အပြင်ကျွန်တော်တို့ကအမှုရှိရှင်မျိုးပေါ့အမှုရှိမျိုးဆိုတာတော့ကျွန်တော်လူတက်မှုတို့မတိမ်မှုတို့အဲပောက်ကွဲစေတာတော့ကျစီအမှုတို့လက်နက်မှုဝူရစေပါမှုတဘာဘေးရနေရဒီအကြံပဲတိုက်ဖြတ်ရေးဥပဒေရအမှုတွေအဂတိလိုက်စားမှုအမှုတွေပေါ့အရှိခူကနေပါဂျန်တဲ့အမှုတွေနဲ့ဒီပြစ်ဒဏ်ချခံနေတဲ့လူတွေကိုတော့ကျွန်တော်တို့ပြစ်ဒဏ်ရဲ့6ပုံတပုံကိုကျွန်တော်တို့သက်သာဝင်ပေးထားတဲ့ဟာလည်းရှိပါတယ်အဲဒါတွေနဲ့အကျုံးဝင်တဲ့သူတွေကတော့ကျွန်တော်တို့အားလုံးပြစ်ဒဏ်ချောပေါ်ကွယ်လည်းရရှိမှာဖြစ်ပါတယ
်။ထောင်ဒဏ်33နှစ်ချခံထားရတဲ့ဒေါ်ဆန်းစုကြည်ကိုနေရင်အကျဉ်းချုပ်သဘောပြောင်းထားမယ်ဆိုတဲ့သတင်းတွေထွက်နေတဲ့အပေါ်မှာတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စောမင်းထွန်းကအတိမပြုသလိုဒေါ်ဆန်းစုကြည်ပြစ်ဒဏ်နေချောပေါ်နိုင်ခြင်းနဲ့ပတ်သက်လို့လည်းမှတ်ချက်တစုံတရာပေးဖို့ညင်ပါတယ်။ထောင်အပြစ်ဒဏ်ရဲ့6ပုံတပုံချောပေါ်ပေးတဲ့ကြေညာချက်အရဆိုရင်တော့ဒေါ်ဆန်းစုကြည်အပါအဝင်အနေဒီအစိုးရလက်ထက်တာဝန်ထမ်းဆောင်ခဲ့တဲ့အစိုးရအဖွဲ့ဝင်တွေရောထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေရောပြစ်ဒဏ်ချောပေါ်မှုများများဆဆရနိုင်ပွဲမရှိပါဘူး။ဒါပေမဲ့လည်းအဂတိလိုက်စားမှုဆွဲချက်နဲ့ထောင်ဒဏ်ချမှတ်ခံထားရတဲ့စစ်ဗိုလ်ချုပ်ဟောင်းအနေဒီအစိုးရပြည်ထောင်စုဝန်ကြီးသူရအောင်ကိုကတော့မနေ့ညပိုင်းကလေးကထောင်ကလွတ်ပြီးနေအိမ်ကိုပြန်လည်ရောက်ရှိလာပါတယ်။ဒီကနေ့ပြန်လွတ်လာတဲ့အထက်မှာတော့စာရေးဆရာလည်းဖြစ်ပရာဟိတမိခင်လိုလည်းတင်စားကြတဲ့အနေဒီအစိုးရလက်ထက်ရန်ကုန်စီမံသားယာကော်မတီဝင်ဟောင်းစာရေးဆရာဒေါ်တမ်းမြင့်အောင်စာရေးဆရာဦးထင်လင်းဦးကချင်မျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ကောင်လတက်ကြွလှူချသူတချို့ဖြစ်တဲ့ဦးအောင်ဖုံးမော်ဦးမျိုးတေစာမောင်ကိုအေးအောင်ဒေါက်တာအာကာမိုးသူကိုလွေပြေစိုးမိုးတို့အပါအဝင်သတင်းတောက်တချို့ပါဝင်တယ်လို့သိရပါတယ်။ဒေါက်တာအန်ကောင်လလွတ်မြောက်လာတာနဲ့ပတ်သက်လို့သူနဲ့နှိဆက်သူတူကအခုလိုအတည်ပြုပါတယ
်။ဩဟုတ်ကဲ့ပြန်လွတ်သွားပြီကျွန်တော်တို့ဒီနေ့တနားရီခွင်မှာမိနာထောင်နဲ့ပြန်လွတ်တာကျမကြီးရယ်ကောင်းပါလားကျွန်တော်တို့ဒီအခုလောလောဆယ်ဆယ်ကျွန်တော်တို့ဒီပါတီရလူနေနဲ့တည်းအတူတူရှိနေတယ်နော်
အကျဉ်းသား8000ကျော်ကိုဒီလိုလူငင်းချနာခွင့်ပေးလိုက်တဲ့အထက်မှာအခုရရှိထားတဲ့စီးရင်အရာကတော့နိုင်ငံရေးတက်ကြွလှူရှားသူ10ခန်းလောက်ပဲပါဝင်ပါတယ်။ဒါအပြင်ပြည်ထောင်ကလွတ်မြောက်လာသူတွေကိုချွင်းချက်စီးမြင်ထားတာဟာလွတ်လာပေမဲ့နှောင်ကြိုးသဘောမျိုးဖြစ်နေတယ်လို့ဥပဒေပညာရှင်တဦးကဝေဖန်ပါတယ
်။တကယ်လိုအပ်နေတာဒီချွင်းချက်မရှိတဲ့အခုဒီလူငင်းချနာခွင့်အမိန်ကိုထုတ်ပြန်မှုတို့တာပေါ့။အဲဒီပုံမှာဘယ်ပြည်ထောင်ကနေမပါဘူးဟိုကမပါဘူးဒီကမဟုတ်ဘူးမပေးဘူးဒီလူမပေးဘူးဆိုတာမဟုတ်ဘဲနဲ့အားလုံးပေါ်မှာအကျိုးဝင်တက်ဆိုင်နေအခုဒီလိုနေချမ်းသာကအမိန်ကိုပြေလို့အပ်တာပေါ့ပြည်ထောင်စုငင်းဝင်ဆိုတာမှလေးတွေနှောင်ကျိုးကပါသေးတယ်နောက်ကြိမ်ကလို့လုပ်လို့ရှိရင်တခင်ပြည်ထောင်စုကကြက်ခံပါမယ်ဆိုတဲ့နှောင်ကျိုးကပါနေတဲ့အတွက်ပြောရင်တော့ပြည်ပြွားကဝင်းမြောက်စီကလက်ခံကျိုးလို့ဒီကအမိန်သဘောမျိုးတော့မဆောင်ဘူးနိုင်ငံရေးကနှောင်ကျိုးတစ်ခုနဲ့တုံနှောင်ပြီးတော့မှလွတ်တဲ့အမိန်မျိုးဖြစ်တဲ့အတွက်ဥပဒေသမားတွေအမြင်ကပြောရင်ဒါကိုဆရာတို့ကမနှစ်ချက်ဘူးသဘောမကျဘူးဘယ်ဖြစ်နေလဲကြာနေပြီအဲ့ဒါမှလည်းနေချမ်းသာကပြေးတယ်ဆိုရင်ရှိနေတဲ့လူအားလုံးအချင်းသာထုတ်တာအားလုံးတကင်းကြီးတူညီတော့အကျိုးခံရကုန်လို့တက်ရောက်မှဝင်ရောက်ကျိုးလို့တရားလို့တဲလို့မြင်မှာအခုကတော့ပေါက်ခရဝတ်တမိုးပဲခွက်ကြမိုးပဲလွတ်ချင်တဲ့လူလွတ်မယ်ဟိုဘက်ကဆော့ပေါ်ပုံကလည်းပေးတဲ့လူမှပေးမယ်ခုကတော့ဘူဂျာကြီးကျုံ့ပြနေရတဲ့နိုင်ငံကတွန်းအားကိုချီချော့ရုံတက်တက်လောက်ပဲကျန်တဲ့ဒီနိုင်ငံရေးရာဖန်ချုံချုံခံထားရတဲ့သူတွေအတွက်တော့ဘာမှရှိရောက်တဲ့ဒီလက်လက်တစ်ခုမဟုတ်ဘူးလို့ဒီလိုပဲမြင်ပါတယ
်နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ထုတ်ပြန်ချက်အရအာနာသိမ့်ပြီးချိန်မှ2023ခုနှစ်ဇန်နဝါရီ3ရက်နေ့အထိဖမ်းဆီးချုံနှောင်ခံထားရသူစုစုပေါင်း14000နေပါရှိပြီးအဲ့ဒီအထဲမှာအယောက်2000ကျော်ထောင်ဒဏ်ကျခံထားရတယ်လို့ထုတ်ပြန်ထားပါတယ်ဒီထဲမှာပြန်လည်လွတ်မြောက်လာသူဦးရေဟာ အယောက်3000ကျော်ရှိတယ်လို့လည်းဖော်ပြထားပါတယ်။နောက်ပြီးနှွေဥဒေါ်လာရင်းနဲ့ဆက်ဆက်ပြီးတေးတန်ချမှတ်ခံထားရပြီးအကျဉ်းထောင်တွေမှာထိမ့်သိမ်းခံရသူစုစုပေါင်းအယောက်100ကျော်ရှိတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။